ကိုလိုမီနိုင်ငံဒီတိုင်းရင်းသားတွေနဲ့အစိုးရနဲ့အပြစ်ခတ်ရဆေးရေးနဲ့ပတ်သက်ပြီးတော့ပနမဆွေးနွေးလာကြတယ်အခုအစိုးရဘက်နဲ့တွေ့တယ်ဒီဆွေးနွေးပွဲတွေကိုတောက်ဆုပ်ကြည့်လာတဲ့ဒီကိစ္စကိုဘယ်လိုမြင်တယ်အောင်မြင်တဲ့ရလဒဇုံတရားရရှိခဲ့တဲ့ဒီဆွေးနွေးပွဲမှာလို့ထင်ပါသလား
မိချီနာဆွေးနွေးပွဲတက်တဲ့ခုတွေကိုကြည့်မယ်ဆိုရင်တော့ကျွန်တော်တို့ရလကောင်တစ်ခုထွက်တယ်လို့တော့ကျွန်တော်တို့ပြောလို့မရဘူးဗျဘာဖြစ်လို့လဲဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့ဒီအဖို့တွဲကြီးညာချက်ဆိုတာထွက်လာပြီမဲ့လေဒီကြီးညာချက်ထဲမှာပါတဲ့အချက်တွေဟာအရင်ကကျွန်တော်တို့သိထားတဲ့အချက်တွေပဲဖြစ်နေတယ်ဥပမာသူတို့ကြီးညာချက်ထဲမှာအချက်6ချက်ကိုဖော်ပြထားပြီမဲ့လေအဓိက point 3ခုကတော့တနင်္ဂနွေလုံးအပြစ်ခတ်ရဆေးရေအော်နောက်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေအတွက်သူတို့မူပေါင်းချမှတ်ရေးနောက်ပြီးတော့အဲ့ဒီနောက်ကမှနောက်ဆက်တွဲဖြစ်နေနိုင်ငံရေးဆွေးနွေးပွဲတွေကျင်းပသွားရေးဆိုတာတွေဟာဒီဟိုအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားထဲမှာဆွေးနွေးလာတဲ့တစ်ချက်လုံးမှာဒီကိစ္စတွေဟာပြောလာကြတာဖြစ်တဲ့အတွက်ဒီကနေ့အဆုံးသတ်သွားတဲ့မြစ်ဟိုပေါ့နော်မြစ်ကြီးနားမှာအဆုံးသတ်သွားတဲ့ဆွေးနွေးပွဲကတော့ဟိုဆုံးဖြတ်ချက်ထူးထူးခြားခြားပြီးဆုံးတရားကြနိုင်တဲ့ဆွေးနွေးပွဲလို့တော့ကျွန်တော်တို့ပြောလို့မရဘူ
းဦးလာမောင်ရွှေခင်ဗျာဂူတိုင်းသားကုဇလရီနဲ့တွေ့ခဲ့ရတဲ့မြကြီးနာဆွေနွေပဲအခုလောလောဆယ်ပြီးသွားတဲ့ဆွေနွေပဲဟာဥလားမောင်ရွှေတို့မျှော်မှန်းထားတဲ့အတိုင်းအောင်မြင်မှုတွေရလကောင်းတွေပေါ်ထွက်ခဲ့တယ်လို့ဆိုနေပါသလားခင်ဗျာ
။ဟုတ်ကဲ့ဒီနေရာမှာဥကျော်ဆိုပါဟဲ့ကျွန်တော်တို့ဘက်ကလည်းဒါဟိုနှစ်ပိုင်းပြန်ပြီးတော့ပြောပြလို့ပါပဲ။ဒါမှတစ်ပိုင်းကတော့ဒီ6ရက်5ရက်ကြာခဲ့ပြီဖြစ်တဲ့လွတ်လပ်ရေးသမိုင်းမှာပြည်ပခါတွေလည်းကျွန်တော်တို့ရှိခဲ့တယ်။ဒီပြည်ပခါတွေကိုလည်းရှင်းနိုင်မှုစူးစမ်းခဲ့ကြတာကြီးပါပဲ။ဒါပေမဲ့ဒီနေ့ကျွန်တော်တို့ကာယနာလက်နက်ကင်အဖွဲ့ဒီ16ဖွဲ့နဲ့ဒီတော်စုရဲ့တာဝန်ရှိတဲ့လူတွေစပြီးတော့ဆွေးနွေးနိုင်တာတော့မရှိခဲ့ဘူးလို့ပဲကျွန်တော်အနေနဲ့နားလည်ပါတယ်ဒီလိုဆွေးနွေးနိုင်ဖို့ကိုနှစ်နှစ်လောက်အချိန်ယူပြီးတော့ဒီတော်စုညီများရဲ့ဗဟိုကော်မတီလုပ်ငန်းကော်မတီတွေကနေကြောဆောင်ရွက်ခဲ့ပါတယ်ဗျအဲ့တော့ဒီဟာကမောကောဆက်ရတော့ကျွန်တော်တို့သိနိုင်တာအချိန်နေကောင်းလို့ကျွန်တော်တို့ဘက်ကတော့ပြန်ပြီးတော့ပြန်ပြလို့ပါတယ်ဒုတိယပိုင်းကတော့တဖွဲ့ချင်းတဖွဲ့ချင်းတို့ကကျွန်တော်တို့ဟာပြည့်နေချီပြီးတော့ကြိုးစားခဲ့ရတဲ့အတွက်16ဖွဲ့18ဖွဲ့တွဲပြီးတော့တွေ့တာမှာအဲတရက်နှစ်ရက်ချင်းနဲ့တော့အားလုံးငြင်းလူချင်းကြပါလေကျွန်တော်နားလည်ပါတယ်ဒါပေမဲ့တစ်ချင်းကြီးတော့အားလုံးတော့ကြောက်တော့မရဘူးဒါပေမဲ့အချိန်လေးကောင်းနေရှိတာတော့ပြေကြတယ်လို့ကျွန်တော်အနေနဲ့တော့ဒါဆိုချင်ပါတယ်ဗ
ျဆိုတိုင်းရင်းသားတွေနဲ့ဆွေးနွေးပြီးတဲ့နောက်ထုတ်ပြန်တဲ့ကြီးညာရဲထဲမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရဆဲမေနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေကိုချမှတ်မယ်နိုင်ငံရေးတွေ့ဆုံပွဲများကျင်းပမယ်ဆိုတဲ့အဆင့်၃ဆင့်ကိုဖော်ပြထားတာတွေ့ရပါတယ်ဒီသဘောတူညီချက်ကတော့အရင်တုန်းကလည်းမကြာခဏကြာနေရပြီးသားသဘောတူညီချက်လို့ကျွန်တော်ထင်ပါတယ်အခုကတော့ဒီအစည်းအဝေးအတွင်းပူးပေါင်းဆောင်ရွက်မှုတွေပေါ်နှစ်ဖက်ကိုယ်စားလှယ်များကျင်းနာအားရမှုရှိသည်ဆိုတာကလွဲပြီးတော့ပေါ့လေအစ်စ်အဆန်းသဘောတူညီချက်ဘာများရသလဲဆိုတာဒီကွန်ရှင်သိပြစေခင်ဗျာ
ဒီနေ့ကျွန်တော်တို့ဒီတကယ်ရဖို့ဆိုတာကနိုင်ငံရေးသဘောတူညီချက်ရဖို့လိုပါတယ်နိုင်ငံရေးသဘောတူညီချက်ရဖို့အတွက်နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေလုပ်ဖို့ပါပဲအဓိကရည်မှန်းချက်ကတော့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေမှာအဖြစ်ထုတ်ပေါ်ပါတယ်ဒီနေရာကိုရောက်ဖို့အတွက်အဖြစ်ခက်ရဆဲရမယ်နိုင်ငံရေးဆွေးနွေးမူပေါင်းကိုချမှတ်ရမယ်ဆိုတာကိုဒါအားလုံးကတော့ဒီနေ့၂ဖက်လုံးကတော့အပြည့်အဝသဘောတူရဲလို့ကျွန်တော်တို့အနေနဲ့မှတ်ယူပါတယ်အရင်တော့ကျွန်တော်တို့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေလုပ်ဖို့ဆိုတာကိုတော့အားလုံးသဘောတူရင်းနဲ့ဘယ်လိုသွားကြမလဲဆိုတာကိုတော့တစ်ဖက်ကကနေကျွန်တော်တို့ဆွေးနွေးတာတစ်မျိုးဖြစ်မယ်နောက်တစ်ဖက်နဲ့ဆွေးနွေးတာတစ်မျိုးဖြစ်မယ်တချို့ဖွဲ့တွေကလည်းနိုင်ငံရေးတွေ့ဆုံဆွေးနွေးမှု political dialogue ကလုပ်လိုက်ရင်ကျန်တာတော့သူကြီးမယ်လို့ပြောနေတယ်ဒီနေ့ကတော့ခုနကတော့ကျွန်တော်တို့ဆိုခဲ့တယ်နိုင်ငံရေးသဘောတူရင်းချက်တွေရဖို့အတွက်ဒီအဆင့်၃ဆင့်ကိုတော့အလုံးသွားမယ်ဆိုတော့ဒါအားလုံးသဘောတူတာလဲဒါကျွန်တော်တို့တက်တော့ပိုကောင်းနဲ့ပေါ့လေကျွန်တော်တို့ကပုံသဘောတူရတဲ့ခုရတယ်ဆိုတော့သဘောကိုကျွန်တော်တို့ပြောတဲ့သဘောပါပဲ
ဟုတ်ကဲ့ဆိုတော့တင်တော်တဲ့မြန်ပြေခတ်ရဆေးရင်ဟာနိုင်ငံရေးတွေ့ဆုံဆွေးနွေးအောင်မြင်အလိုလိုဖြစ်လာမယ်လို့ပြောခဲ့တဲ့ KIO KIA ဘက်ကရောဒီတစ်ချိန်မှာအပြေခတ်ရဆေးရင်ကိုအရင်လုပ်မယ်ဆိုတာကိုသဘောတူပါလားခင်ဗျာ
အခုကတော့ကျွန်တော်တို့ဒီ16ဖွဲ့လုံးကသဘောတူလို့ဒီနေ့ကျွန်တော်တို့ကျင်းရက်ကိုထုတ်နိုင်တာဖြစ်ပါတယ်ခင်ဗျာအားလုံးကတော့ခဏတော့အဖြစ်ခက်ရမယ်နိုင်ငံရေးမူပေါင်းဘွားမယ်နိုင်ငံရေးကိစ္စချင်းလေးပဲဒီကျင်းပမယ်ဆိုတဲ့မူတော့အားလုံးသဘောတူတယ်လို့ပဲကျွန်တော်တို့အနေနဲ့ကဖလိုက်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့ဒီဟိုဆက်ပြီးတော့မမေးခင်မှာတခုကအဲ့ဒီဆွေးနွေးပွဲကတိုင်းရင်းသားတွေဘက်ကဘယ်လောက်ထိမျှော်လင့်ထားတယ်ဒီဆွေးနွေးပွဲကထွက်လာမယ်မြစ်ကြီးနားဆွေးနွေးပွဲကဘယ်လောက်ထိကောင်းတဲ့ရလာထွက်လာမယ်လို့တိုင်းရင်းသားတွေဘက်ကမျှော်လင့်ထားပါသလဲကိုဇော်ဝင်းလည်းငါတိုင်းရင်းသားကောင်းကောင်းတွေနဲ့လည်းကြာခဏတွေ့ရတာအဲ့ဒီမှာဆိုတော့
ဟုတ်ကဲ့အမ်သူတို့ဒီဆွေးနွေးပွဲကိုမစခင်မှာဟိုလိုက်စားမျိုးမှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနှိပါပေါ့နော်နှစ်ဖွဲ့ကလွဲလို့ပေါ့ဆိုတော့သူတည့်ဆုံပြီးတော့သဘောတူညီချက်တခုသူတို့အချင်းချင်းရအောင်သူတို့လုပ်ယူနိုင်ခဲ့ကြတယ်တော်တော်လေးလဲအချင်းယူပြီးတော့သူတို့အကျင့်တွေကိုဆွေးနွေးခဲ့ကြရတယ်သို့တော်လည်းအဲ့ဒီဆွေးနွေးပွဲကနေရလာတဲ့ရလတ်ကိုအစိုးရဘက်ကတင်ပြတဲ့နေရာမှာသူတို့နဲ့ကျွန်တော်စကားပြောကြည့်ပြီးတော့တယောက်ချင်းစီနဲ့ပေါ့နော်စကားပြောကြည့်ပြီးသိလာတာတော့သူတို့ဘက်ကတော့ဒီဆွေးနွေးပွဲမှာဟိုတနိုင်ငံလုံးအပိခတ်ရဆေးအတွက်ဆုံးဖြတ်ချက်ချနိုင်မယ်ဆိုတာသူတို့ဘက်ကငိုရေကမျော်လင့်မထားဘူးရကျွန်တော်သိတာကတော့သူတို့ပြောပုံအရဆိုရင်တော့ဘာလို့လဲဆိုတော့ဒီဆွေးနွေးပွဲမှာသူတို့အနေနဲ့သူတို့ကြိုတက်ထားတယ်ဟိုအစိုးရဘက်ကသူတို့ဘက်ကချလာတဲ့ဆုံးဖြတ်ချက်ကိုသူတို့တင်ပြမယ်နောက်ပြီးတော့အစိုးရဘက်ကတင်ပြလာတာသူတို့ပြန်ယူမယ်ဆိုအဲ့ဒီအချင်းလောက်ပဲသူတို့ကလည်းမျှော်လင့်ပြီးတော့လာတာပဲအဲ့ဒီအတိုင်းလည်းဖြစ်သွားတာပါပဲတကယ်တော့ပြောရမဆွေးတော့နောက်ကျွန်တော်တို့ဒီနိုင်ငံတကာကနေပြီးတော့လေ့လာသူတွေဖြစ်ရောက်လာကြတဲ့ကုလသမဂ္ဂအပြည်မှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာဗီဂျေနန်ဘီယာတို့နောက်တရုတ်နိုင်ငံကအထူးကိုယ်စားလှယ်တို့ကိုလည်းကျွန်တော်မေးကြည့်တဲ့အခါမှာသူတို့ကလည်းဒီဟာကောင်းတဲ့ဟိုဟာပေါ့အခြေလမ်းတရားဖြစ်တယ်ဆိုပြီးသူတို့ကဟိုအတန်ကြီးကြီးပဲပေါ့နော်သူတို့ဟိုတုံ့တက်ကြတယ
်တိုင်းရင်းသားတွေဘက်ကနော်လိုက်ဇာမာဆွေးနွေးပြီးထုတ်ပြန်ကြတဲ့အထက်မှာအချက်နံပါတ်3ထုတ်ပြန်ချက်နံပါတ်3ကဘာရေးထားလဲဆိုတော့ပြည်တွင်းညီညာရေးပြဿနာဒီကိစ္စရဲ့နိုင်ငံရေးပြဿနာတွေကိုဆွေးနွေးရေးနီလန်းဖြင့်ဖြေရှင်းဖို့သူတို့လုပ်နေကြတဲ့ခြောင်ရွက်နေတဲ့အချိန်မှာပဲမြန်မာတပ်မတော်မှထိုးစစ်ဆင်တိုက်ခိုက်မှုများဆက်လက်ဖြစ်ပေါ်နေခြင်းကြောင့်တွဲဆုံဆွေးနွေးမှုဖြစ်စဉ်ကိုအဟံအတားဖြစ်စေနိုင်တယ်လို့ conference ကအလေးအနက်ဆုံးသတ်ခဲ့တယ်ဆိုတာနံပါတ်3မှာကိုဖော်ပြထားတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုယ်စော်ဝင်းထိုင်တို့အဲဒီတမနာကတောင်စီရဲ့ပုဂ္ဂိုလ်မိတာလဲကြားပါတယ်သူရဲ့သဘောထားကဒီဟာကိုညင်းသလားအဲ့တော့
ဟုတ်တယ်ဗျဒီစနေဘောတက်လာတဲ့တမရဘက်ကလူတွေထဲမှာတာဝန်အရှိဆုံးလို့ပြောလို့ရနိုင်တဲ့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အထူးကိုယ်စားလှယ်ပေါ့နော်သူဗိုလ်ချုပ်ဒုတိယဗိုလ်ချုပ်ကြီးမြစ်စိုးကိုကျွန်တော်မေးကြည့်ပါတယ်အခုဒီလိုမျိုးပေါ့နော်စနေဘောတွေလုံနေတဲ့အချိန်မှာကိုပဲတိုက်ပွဲတွေဖြစ်နေတယ်ဗမာဘက်မှာဖြစ်တယ်မန်စီမှာဖြစ်တယ်ဆိုတာမျိုးကျွန်တော်နာမည်တက်ပြီးနေပါတယ်ဘာလို့ကြီးမြစ်ဆိုးပြန်ဖြေတာကတော့ဒီလိုစနေဟိုတိုက်ပွဲတွေဖြစ်တယ်ဆိုတာမဟုတ်ဘူးတခြားကိစ္စတွေကြောင့်ဖြစ်တယ်ဆိုတာမျိုးသူကလက်ပတ်ပြီးတော့ဖြေသွားတာရှိပါတယ်ဆိုတော့တမလို့တဲ့သဘောထားကိုကြည့်ရတာကတော့ဟိုအခုဖြစ်နေတဲ့ဟိုနိုင်ငံရေးစနေပွဲတွေအပေါ်မှာသူတို့အနေနဲ့ဟိုအတန်ကြေကြေလောင်လောင်နဲ့ကန့်ကွက်တာမဟုတ်ဘူးပြင်လေဟိုဖြစ်နေတဲ့ဖြစ်စဉ်ကိုသူတို့အနေနဲ့တိတ်သဘောအကျကြီးမဟုတ်ဘူးဆိုတာတော့ကျွန်တော်ရေးဖန်တပ်ပန်ခံမလို့ရပါတယ
်ဦးလာမောင်ရွှေခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်လို့ကောဒီဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဘက်ကဘာများပြန်လဲဖြစ်ကြခဲ့ပါလေခင်ဗျာ
အဲကျွန်တော်တို့ဒီဆွေးနွေးတာနှစ်ရက်ကမှာတော့အသေးစိတ်ပေါ့ဒီချက်ကိုတော့ကျွန်တော်တို့ဆွေးနွေးဆိုင်တာတော့မရှိပါဘူးဒါပေမဲ့ဒီနေရာမှာတော့အဖွဲ့အဖွဲ့ချင်းပေါ်မှာမူတည်ပြီးတော့ယုံကြည်မှုတွေပေါ့ရှိတဲ့ဟာလည်းရှိနေပါတယ်ဒါကိုဆက်ပြီးတော့အခြားအဖွဲ့တွေနဲ့လည်းယုံကြည်မှုဆက်ပြီးတော့ဆီချောက်ပြီးတော့ဒီဖြစ်ခတ်မှုတွေပြိပခတွေကိုချောချောင်လုပ်ဖို့ဆိုတာကတော့အဖွဲ့တိုင်းနဲ့တော့ဒါကျွန်တော်တို့ပြီးမှလည်းအလုပ်သဘောပြောတာရောအဲကျွန်တော်တို့အတူတူလက်ပြတော့တဲ့ကျွန်မစားတဲ့အတူတူဆွေးနွေးနေကြတော့ပုံပြီးတော့ယုံကြည်မှုတွေတော့ဒါအများကြီးရလာတဲ့အတွက်ရှေ့မှာတော့ပြတ်တက်ခတ်မှုတွေရောက်နေပါတယ်ဒါပေမဲ့ဒီနေရာမှာတော့နှစ်သက်လုံးပါလဲကျွန်တော်တို့ကဟိုပုံပြည့်စရာကိစ္စရှိပါတယ်ကျွန်တော်အနေနဲ့တခုလေးထောက်ပြချင်လို့ကကျွန်တော်တို့နိုင်ငံရဲ့ပြတ်တက်ခတ်မှာဒီ KNU ကျင်းမျိုးသားစီယုံဆိုရင်သူတို့ရဲ့တော်လေးရဟုတ်ကဲ့နော်ဒီကြာမှာဒီအဖြစ်ကရဆင်းမှုလက်မှတ်ရေးထိုးနိုင်ရပါတယ်။ဒါပေမဲ့အခုသူတို့ဒီရှိနေတဲ့ငိုတိုင်းတနင်္လာရီတိုင်းအင်းဒီနဲ့မွန်ဒီနဲ့ဒီနဲ့ကုနဲ့တိုင်းကုမှာဆက်တည်ရှိနေတဲ့တစ်ခါတိုက်ခိုက်မှုလုံးဝမရှိတော့အောင်လို့လည်းကျွန်တော်အနေနဲ့ဒီကောလီဘောင်ထုတ်ပြနေပါတယ်။ကျန်တဲ့အဖွဲ့တွေနဲ့လည်းရှေ့မှာဒီလိုပဲဖြစ်လာမယ်လို့ကျွန်တော်တို့ကမျှော်လင့်ထားပါတယ်
။ဟုတ်ကဲ့သိကောင်းပါတယ်။အဲ့ KNU နဲ့ဖြစ်တယ်လို့ကချင်နဲ့ဘာကြောင့်မဖြစ်နိုင်ဘူးလို့ထင်ပါလဲဦးလှမ်းမောင်ဆိုရယ်။
ကျွန်တော်ဖြစ်မှာပါခင်ဗျာအခုကျွန်တော်တို့ဒီနေရာမှာခဲယူက60မိနစ်လုံးအပြစ်ခတ်ကျွန်တော်တို့မရက်ခဲနိုင်ခဲ့ပြီမဲ့အပြစ်ခတ်ရပ်ပြီးတဲ့နောက်ပိုင်းမှာကျတော့လေယုံကြည်မှုကရှေ့ဆုံးကိုရောက်သွားနိုင်ခဲ့တယ်ကျွန်တော်တို့ KNU ဖွဲ့စည်းနေတဲ့အပြစ်ခတ်60မိနစ်ရပ်ပြီးမှပြန်ဖြစ်ခဲ့ဒီပခတ်တွေပေါ်မှာတစ်ဖက်နဲ့တစ်ဖက်ကလည်းနားလည်းလွဲမှုကျွန်တော်တို့စိုးရိမ်မှုတွေလည်းရှိနေပါတယ်ဒါတွေကိုလည်းအခုနှစ်ဖက်အဖွဲ့အစည်းတော်ပေါင်းတွေကလည်းတဖြည်းဖြည်းနဲ့ဒါတွေကိုကျော့ချနေတဲ့အတွက်စိတ်မကြခင်မှာတော့ KO ဖွဲ့လက်ကျင်းလို့ဖြစ်လာဖို့ကျွန်တော်တို့လည်းမျှော်လင့်ထားလို့ယူနေကြပါတယ်
။ဟုတ်ကဲ့တချို့ကတော့ဘယ်လိုတောတန်ကြားလဲဆိုရင်ပေါ့လေအဲဒီတိုင်းရင်းသားတွေဘက်ကကြားတော့စစ်တပ်ဘက်ကတပ်မတော်ဘက်ကသူတို့အပေါ်မှာစိတ်အယုံကြည်မရှိဘူး။ဒါကြောင့်သူတို့ဟာအချင်းမပြေငါတို့တိုက်ရမယ်ငါတို့ပြင်ထားမယ်ဆိုတော့ စိတ်နေသဘောကအများရန်ရှိနေဆိုပြီးတော့ KI ချင်းဘက်ကပုဂ္ဂိုလ်တချို့ကပြောကြတာတွေရှိပါတယ်အဲ့ဒါကောဘယ်လောက်မှန်ပါသလဲအဲ့ဒီအစွဲကတကယ်ဖြောက်ဖြက်နိုင်ရမလားမကြခင်မှာ
ဒီဟုတ်ဒီပေါ်ရလာပြီးတော့တစ်ခက်တစ်ခက်ကနေရတွေလည်းရှော့ကျလာပြီးတော့ဒီကက်တက်ခဲမှုတွေနောက်ဆုံးလုံးဝအကျုပ်သွားတဲ့ဖြစ်မယ်လို့ကျွန်တော်တို့ထင်ပါတယ်တကယ်ကျက်နာရီတော့နိုင်ငံရေးပြည်သူစီမေးဝဲဝဲဝိုင်းမှာပဲအများစုနဲ့ကျွန်တော်တို့စကားဖြည့်ရှင်းပြီးတော့နောက်မှာတကယ်ကိုစစ်မှန်တဲ့ဒီပြည်ညာရေးနဲ့အားလုံးလူကြီးနဲ့ပုံရအောင်သွားနိုင်မယ်လို့ကျွန်တော်တို့ကတကယ်ယုံကြည်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းတစ်ခုကအခုစီမေးဝဲမှာကုလသမဂ္ဂကိုယ်စလဲဘီဂျီနမ်ဘီယာပါတယ်တရုတ်ကိုယ်စလဲပါတယ်ဆိုတော့မြန်မာနိုင်ငံကကမ္ဘာညဉ့်ဉာဉ်ရေးနိုဘယ်ဆုရထားတဲ့ဒေါက်တာဆန်းစုကြည်လို့ပုဂ္ဂိုလ်သူတို့ပြန်အဲ့လိုပုဂ္ဂိုလ်မျိုးတရုတ်လာရင်ပို့ပြီးတော့အကျိုးဖြစ်ထွန်းနိုင်မယ်လို့ကမထင်ကြဘူးလားသူဘာကြောင့်မတက်ဖြစ်တာလဲမဖြစ်ကြသလားဆိုတာလဲဦးထမောင်ရွှေရဲ့အမြင်ကိုလည်းပြောစီချင်ပါတယ်ခင်ဗျာ
အခုအခိုက်အတန့်မှာတော့ဟိုပါဝင်နိုင်မှုအကန့်အသတ်တွေဆိုတာကတော့သွားလာလာအပါဝင်ကျွန်တော်တို့ချင်းဆိုတာအပါဝင်အခက်အခဲတွေရှိတော့ရှိပါလိမ့်မယ်ဒါပေမဲ့အားလုံးနေနေဖြစ်ပေမှာဝိုင်းဝန်းထိန်းသိမ်းတဲ့နေရာမှာရှိကိုပူရောက်ဖို့ကြိုးစားတဲ့နေရာမှာတော့တော်တော်စစ်စစ်ပါပဲနိုင်ငံလုံးမျိုးသားရေးနေတာအလုံးပါဖြစ်ပါလိမ့်မယ်